တော်တာရှင်များမင်္ဂလာပါအခုဒီဘက်မှာတော့တောင်သူလယ်သမားတွေကတည်နှံဈေးနှုန်းတွေနဲ့ဈေးကွက်ဝယ်လိုအားအနေအထားတွေကိုသိရှိလိုကြောင်းတောင်းဆိုနေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ဆိုရသည့်လက်ထက်မှာအမျိုးသားစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမဟာဗျူဟာဆိုတာကို2016ခုနှစ်အောက်တိုဘာလမှာစပြီးရေးဆွဲနေခဲ့တာ။အခုဆိုရင်တတိယအဆင့်မူကြမ်းတောင်ရောက်နေပါပြီ။ဒါနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့ကဏ္ဍအသီးသီးကပုံကိုယ်တွေကိုဖိတ်ကြားပြီးအကြံဉာဏ်ရယူတဲ့ဆွေးနွေးပွဲတွေကိုပြည်နယ်နယ်တိုင်း14ခုရဲ့မြို့ကြီး18မြို့မှာလုပ်ခဲ့ပြီးပါပြီ။လာမယ့်ဩဂုတ်လအကုန်ပိုင်းလောက်မှာမဟာဗျူဟာကိုထုတ်ပြန်နိုင်မယ့်အနေအထားရှိတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇွန်လ28ရက်ကတော့ရန်ကုန်မြို့ကုန်သည်ဆက်မှုအသင်းချုပ်မှာမဟာဗျူဟာနဲ့ပတ်သက်ပြီးဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပါသေးတယ်။အဲ့ဒီပွဲမှာမဟာဗျူဟာရေးဆွဲရေးအဖွဲ့ရဲ့အမျိုးသားအတိုင်ပင်ခံဦးစံသိန်းကပြည်နယ်နယ်တိုင်းအသီးသီးမှာကျင်းပခဲ့တဲ့ဆွေးနွေးပွဲ18ပွဲမှာတောင်သူတွေတင်ပြခဲ့တဲ့လိုအပ်ချက်တွေသဘောထားအမြင်တွေကိုပြန်လည်တင်ပြခဲ့ပါတယ်။တောင်သူတွေရဲ့တင်ပြတောင်းဆိုမှုတွေထဲမှာအရေးကြီးတဲ့အချက်တွေအများကြီးပါပါတယ်။အဲ့ဒီတဲကအရေးကြီးတဲ့အချက်တစ်ချက်ကတော့တင်းနံစီအတက်ကျနဲ့ဈေးကွက်ဝယ်လိုအားအခြေအနေကိုမသိရှိတဲ့အတွက်ကုန်တယ်တွေဈေးကစားတဲ့ဒဏ်ကိုတောင်သူတွေခံနေရတယ်ဆိုတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်မြန်မာနိုင်ငံကတောင်သူတွေရဲ့အနေအထားကဈေးနှုန်းအတက်ကျအနေအထားဈေးကွက်ဝယ်လိုအားအခြေအနေစတာတွေကိုပွဲစားကုန်တယ်နဲ့စက်ပိုင်တွေရဲ့နှုတ်ထက်စကားကိုပဲအတည်ယူပြီးလုပ်ကင်နေကြရတာပါ။ဒီလိုအနေအထားမှာစဘာပင်နှံစတဲ့ဒီနဲ့လက်ဝယ်ရှိတဲ့တောင်သူတွေအနေနဲ့နောက်လာမဲ့တလနှစ်လလောက်မှဈေးကတက်မလားကျမလားဆိုတာသူတို့ကိုယ်တိုင်ချိန်ဆနိုင်မှုအလွန်ခက်ပါတယ်ဆိုတော့သူတို့ရဲ့ဒီနံတွေကိုအခုပဲထုတ်ရောင်းလိုက်ရတော့မလားဆက်ပြီးပဲလောင်ထားတင်သလားဆိုတာကိုပွဲစားတဲ့ကုန်တယ်တွေရဲ့အပြောပေါ်မူတည်ပြီးဆုံးဖြတ်ကြတာများပါတယ်ဒါအပြင်လာမဲ့ဒီနံပေါ်ချိန်မှာဘယ်ဒီနံကဈေးကွက်အလားအလာဘယ်လိုရှိတယ်ဆိုတာကိုလည်းတောင်သူအများစုအနေနဲ့မခန့်မှန်းတတ်ကြတာများပါတယ်ဒါကြောင့်တီးနံပေါ်ချင်းရောက်မှသာဖြစ်ချင်ရာဖြစ်ဆိုပြီးစိုက်နေကြတီးနံကိုပဲစိုက်ကြတဲ့သူများပါတယ်။အလားအလာကောင်းတဲ့ဒီပြင်တီးနံတစ်မျိုးမျိုးကိုရွေးချယ်စိုက်ပျိုးဖို့အင်မတန်မှဝင်လေးကြပါတယ်။ဘာဖြစ်လို့လဲဆိုတော့ကျေးလက်ဒေသမှာနေထိုင်တဲ့တောင်သူတွေအနေနဲ့မြို့ကြီးပြကြီးတွေစီမှာဖြစ်ပေါ်နေတဲ့တီးနံဝယ်လိုအားအခြေအနေကိုဘလို့မှတည်တည်ချာချာမသိတယ်လို့ဈေးကွက်ထဲမှာတီးနံကုန်စည်လက်ကျန်ဘလောက်များနေသေးလဲဘလောက်နည်းနေပြီလဲဆိုတာကိုလည်းမသိကြပါဘူး။ဒါနဲ့ပတ်သက်ပြီးတောင်သူတွေရဲ့အနေအထားကိုကြိုက်လက်မြို့နယ်မှာတောင်သူကိုမျိုးဦးကပြောပြထားပါတယ
်။ဗမာစင်းလုံးကဘာမှအာမခံချက်မရှိတော့ကျွန်တော်စပါးထွက်ရေးလောက်ပဲလဲသွားပြဖြစ်တယ်လို့လုံနေကြတဲ့အခြေအနေပဲရှိတာပေါ့။ပြီးတဲ့ရင်လို့ဒီမနောဒုက္ခလို့80 90လို့တော့ထွက်တယ်လေ။အမရအုပ်စုခေါ်တာပေါ့။ဆန်သက်ကကမ္မနဲ့ဈေးနှုန်းနဲ့ပဲစပါးတရား၄ဒိန်လေး၃ဒိန်၈ပေါင်းလေး၄ဒိန်၂ပေါင်းသေးတဲ့ဈေးနဲ့ပဲကျွန်တော်တို့ရောင်းနေရတာ။တောင်သူတွေကတော့ပြည့်တဲ့တိုင်းမသိဘူး။တရင်လာဆိုတာလည်းကျွန်တော်တို့မြို့ပေါ်လောက်မှာပဲဆက်လို့ရတာလေ။ဝယ်လို့ရတာဆိုတော့တရင်လာရဲဂျာနယ်တွေမှာပဲဈေးနှုန်းနေအားနေပါတယ်ကျွန်တော်မျိုးပေါ်သွားကြတဲ့တန်တက်တွေပေါ့ကုန်တယ်လေးစီနေတယ်နေပြီးတော့ပဲကျွန်တော်ရောင်းကြချကြတာဟုတ
်ဆက်လက်ပြီးတော့အပေါ်မှာတင်ပြခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတောင်သူတွေအခက်ကြုံနေတာကိုဘယ်လိုကူညီဖြေရှင်းပေးကြမလဲဆိုတာကိုဆွေးနွေးတင်ပြသွားပါမယ်တကယ်တမ်းတော့ဒီကိစ္စဟာသက်ဆိုင်ရာအစိုးရဌာနတွေကမလွဲမသွေတာဝန်ယူပြီးဝန်ဆောင်မှုပေးရမယ့်ကိစ္စဖြစ်ပါတယ်ပြည်နယ်နဲ့တိုင်းအသီးသီးမှကျင်းပခဲ့တဲ့အမျိုးသားစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမဟာဗျူဟာဆွေးနွေးပွဲတွေမှာတက်ရောက်ခဲ့တဲ့သူတွေကဒီပြဿနာပြေလည်သွားအောင်ဘာတွေလုပ်သင့်တယ်ဆိုပြီးအကြံပြုထားတာတွေရှိပါတယ်။သူတို့တွေအကြံပြုထားတာတွေကတော့ဒီနံအထွက်နှုန်းပမာဏတွေဈေးကွက်အတွင်းကဒီနံအမျိုးအစားလိုက်တိုးလောင်ထားတဲ့ကုန်စည်လက်ကျန်ပမာဏတွေပြည်တွင်းပြည်ပဈေးကွက်ဝယ်လိုအားရောင်းလိုအားအခြေအနေတွေနဲ့ပတ်သက်ပြီးကိန်းဂဏန်းအချက်အလက်တွေကိုအစိုးရကတာဝန်ယူပြီးကြာကြာနာနာကောက်ယူဖို့လိုပါတယ်။ပြီးရင်ကောက်ယူထားတဲ့သတင်းအချက်အလက်တွေနဲ့ဈေးကွက်လားလားခန့်မှန်းချက်တွေကိုတောင်သူတွေသိရှိအောင်ပုံမှန်ထုတ်ပြန်ပေးဖို့လိုတယ်ဆိုပြီးအကြံပြုထားကြတာဖြစ်ပါတယ်။ပြောရရင်ဆွေးနွေးဘက်ကိုတက်ရောက်လာသူတွေရဲ့အကြံပြုချက်တွေဟာမြန်မြန်ဆန်ဆန်အကောင်အထည်ဖော်ရမယ့်အချက်တွေပဲဖြစ်ပါတယ်။ဒီနေရာမှာပြောစရာတစ်ခုကအစိုးရအနေနဲ့တောင်သူတွေကိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုဝန်ဆောင်မှုပေးတာမရှိဘူးလားဆိုရင်ရှိတဲ့ကဏ္ဍမှာရှိပြီးမရှိတဲ့ကဏ္ဍမှာမရှိဘူးဖြစ်နေပါတယ်။နိုင်ငံပိုင်ရုပ်သံလိုင်းမှာစိုက်ပျိုးရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုပဲတည်တံ့ထုတ်လွှင့်ပေးနေတဲ့ line တစ် line ရှိပါတယ်။ပြီးတော့စိုက်ပျိုးရေးဦးစီးဌာနရဲ့ Facebook စာမျက်နှာတစ်ခုလည်းရှိပါသေးတယ်။ဒါပေမဲ့ရုပ်သံလိုင်းမှာကောစိုက်ပျိုးရေးဦးစီးဌာနရဲ့ Facebook စာမျက်နှာမှာပါအဓိကတင်ပြနေတာတွေကဒီနံအလိုက်စိုက်ပျိုးနည်းစနစ်တွေပိုးမကာကွယ်ရေးအကြောင်းတွေစသဖြင့်စိုက်နည်းပျိုးနည်းတွေနဲ့ပတ်သက်တာတွေပဲများပါတယ်။ဈေးကွက်နဲ့ပတ်သက်ပြီးထဲထဲဝင်ဝင်တင်ပြတဲ့သတင်းအချက်အလက်တွေခန့်မှန်းသုံးသပ်ချက်တွေကိုတင်ပြတာမျိုးကိုတော့မတွေ့ရတော့ပါပဲ။ဒီတော့မြမတောင်သူလယ်သမားတွေအနေနဲ့ဒီနံဈေးကွက်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုလုံလုံလောက်လောက်ရယူနိုင်တဲ့နေရာဆိုတာမရှိဘူးလို့ပဲဆိုရမှာပါမရှိတော့ဘာဖြစ်လဲဆိုရင်ဈေးကွက်အလားအလာကောင်းတဲ့တီးနံကိုရွေးချယ်စိုက်ပျိုးဖို့တွန်းအားဆိုတာလယ်သမားတွေရဲ့ရင်ထဲမှာပေါ်မလာပါဘူးဒါကြောင့်ဒီအနေအထားမှာတောင်သူတွေဝင်ငွေတိုးလာဖို့ဆိုတာ အင်မတန်ခဲယဉ်ပါတယ်။နောက်ပြီးတင်းနဲ့ရောင်းတဲ့အချိန်မှာဈေးနှုန်းနဲ့ဝယ်လိုအပ်အနေအထားကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်မသိကြတဲ့အတွက်ရရဈေးနဲ့ရောင်းနေကြရပြီးအမဲလိုလိုနစ်နာနေကြရပါတယ်။ဒါကြောင့်သက်ဆိုင်ရာအစိုးရဌာနတွေအနေနဲ့တင်းနဲ့ဈေးကွက်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဈေးကွက်လားလာခန့်မှန်းချက်တွေကိုပုံမှန်ထုတ်ပြန်ပေးဖို့အရေးတကြီးလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။